မြန်မာနိုင်ငံမှာစစ်မှန်တဲ့ညီညွတ်ရေးရရှိဖို့ဆိုရင်အစိုးရအသက်မပေါ်ပေါက်မီမှာနိုင်ငံရေးကျင်းသား2200ကျော်ကိုအများဆုံးပြန်ပြီးလွှတ်ပေးဖို့ပြည်ရင်းခြေဆိုင်ညဟန်းတန်ကန်နဲ့ចောင်းသားလူငယ်အဖွဲ့အစည်း12ဖွဲ့ကဒီကနေ့တောင်းဆိုလိုက်တာပါ။တနေ့ထဲမှာပဲတချိန်ထဲမှာပဲဒီလိုလွတ်မြောက်ဖို့အတွက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါဝင်နိုင်ငံတကာကြက်ချိန်တွေအဖွဲ့နဲ့ပြည်ပရောက်မြန်မာနိုင်ငံသားတွေကိုပါပူးပေါင်းပြီးဆောင်ရွက်ဖို့လဲတိုက်တွန်းထားပါတယ်။ဒီသတင်းအပြည့်အစုံကိုတော့ထိုင်းခြေဆိုင်သတင်းတောက်ကိုမိုးစောကဆက်ပြီးပြောပြပေးပါအောင်ရှင်။
ဟုတ်ကဲ့မြန်မာစစ်ဆိုးရကရေးဆွဲထားတဲ့2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်123အရဆိုရင်ရွေးကောက်ပွဲကျင်းပပြီးရပောင်း90အတွင်းမှာပထမဆုံးပြည်သူ့လွတ်တော်အစည်းအဝေးကိုခေါ်ယူကျင်းပပြီးအစိုးရအသစ်ဖွဲ့စည်းရမှာဖြစ်ပါတယ်ဒီလိုအစိုးရအသစ်ဖွဲ့စည်းခင်မှာပြည်တွင်းအခြေဆိုင်ရဟန်းတန်ခါနဲ့ចောင်းသားလူငယ်အဖွဲ့အစည်း12ဖွဲ့ကမြန်မာပြည်မှာစစ်မှန်တဲ့ညီညွတ်ရေးရရှိဖို့အတွက်အခုလိုတောင်းဆိုတာဖြစ်တယ်လို့ဗမာနိုင်ငံလုံးဆိုင်ရာចောင်းသားတပ်မကများအဖွဲ့ချုပ်ကပြောရေးဆိုခွင့်ရှိသူကိုစာနီကပြောပါတယ
်အဓိကတော့ခုဆိုရင်ဒါဂျပန်ကုသတင်းတို့ခေါ်ပြီးတော့မြန်မာနိုင်ငံမှာစူဝတ်တည်းရေပေါ်လာတယ်ပေါ့နော်အဲ့လိုပေါ်လာတော့မယ့်အချိန်မှာလည်းမြန်မာနိုင်ငံရေးအတွက်ကိုတကယ်ကိုတုတ်ခဲ့တဲ့ရေးပေါ်ကြီးအဝေးလန်တီဆောင်တဲ့ထောင်လေးထဲမှာဒါကျောကပြတန်နေထောင်လေးတန်နေကိုစစ်စစ်ကိုခံစားနေရပါတယ်ဒါတွေကိုအမြန်ဆုံးပြန်နဲ့တွမြောက်စီစဉ်ပါတယ်တကယ်လို့စစ်မှန်တဲ့နိုင်ငံတော်ကြီးစစ်မှန်တဲ့ညီညွတ်ရေးကိုလိုချင်တဲ့ဆိုရင်ဒီလိုအကျဉ်းသားတွေပထမဦးဆုံးအနေနဲ့ဒီပြည်တည်နေလို့ကျွန်တော်ကယူဆတဲ့တောင်းဆိုတာပ
ါ။ထိုင်းနိုင်ငံအခြေစိုက်မြန်မာနိုင်ငံနိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်းရဲ့ထုတ်ပြန်ချက်အရမြန်မာပြည်မှာနိုင်ငံရေးအကျဉ်းသားပေါင်း2203ဦးရှိနေပြီးသူတို့တွေကိုမိသားစုနဲ့ဝေးလံတဲ့အကျဉ်းထောင်တွေမှာချုပ်နှောင်ထားတာဖြစ်ပါတယ်။အဖွဲ့အစည်း12ဖွဲ့ကထုတ်ပြန်တဲ့ကြေညာချက်မှာဒီလိုနိုင်ငံရေးအကျဉ်းသားတွေကိုချွင်းချက်မရှိလွှတ်ပေးတာကအမျိုးသားပြန်လည်ရင်ကြားစေရေးအတွက်ပထမဆုံးခြေလှမ်းဖြစ်တယ်လို့လည်းဖော်ပြထားပါတယ်။နိုင်ငံရေးအကျဉ်းသားတွေလွှတ်ပေးပြီးရင်နောက်ပိုင်းမှာအမျိုးသားပြန်လည်ရင်ကြားစီရေးအတွက်ဆွေးနွေးအပြေရှာဖို့လိုမယ်လို့ကိုစာနီကဆက်ပြောပါတယ်
။နောက်ပိုင်းမှာတိုင်းလိုက်နဲ့ဆူပြီးတော့တကယ်စစ်မှန်တဲ့မျိုးသားညီနိုင်ငံတစ်ခုပေါ့နော်။ဒုတိယပြည်လုံးနဲ့ဟုတ်ကျင်ဟုတ်ပဲမဟုတ်ကျင်မဟုတ်ဘူးပေါ့ဗျာ။ဆက်ရဲစစ်မှန်တဲ့မျိုးသားညီနိုင်ငံတစ်ခုကိုပြန်လည်ခေါ်ဆောင်ဖို့လိုပါတယ်။အဲရနေပြီးတိုင်းလိုက်ရဲ့သဘောထားလား။ဒီကားတိုက်ခံရဲ့သဘောထားမှာမိတဲ့သဘောထားအားလုံးကိုစစ်စစ်လာနေပြီးတော့စစ်မှန်တဲ့အခြေခံဥပဒေပြေပေါ်တော့လာပြီးတော့အဲ့လိုမှသာကျွန်တော်တို့ကတကယ်စစ်မှန်တဲ့မျိုးသားညီနိုင်ငံတစ်ခုဖြစ်မှာပါ။
ဒီလိုတောင်းဆိုတဲ့အဖွဲ့12ဖွဲ့မှာပါဝင်တဲ့မြေလက်ကျောင်းသားများအဖွဲ့ကကိုမင်းစိုးနိုင်ကလည်းမြန်မာပြည်ရဲ့နိုင်ငံရေးပြဿနာတွေကိုဖြေရှင်းရမှာအကျဉ်းကျနေတဲ့နိုင်ငံရေးခေါင်းဆောင်တွေပါဝင်မှပြည်လည်နိုင်မယ်လို့ယုံကြည်ထားပါတယ်
။တိုင်းလာရင်လည်းအခုပဋိပက္ခအချင်းနေတဲ့တိုက်ပွဲကြီးဖြစ်နေတဲ့တော့ဒီကျောင်းသားတွေကျောင်းသားခေါင်းဆောင်တွေနိုင်ငံရေးကျင်းကျပ်ခေါင်းဆောင်တွေလုံးဝအားလုံးလွတ်မြောက်မယ်လေ။တော့ကျွန်တော်ယုံကြည်ထားတယ်။သူတို့လွတ်မြောက်လာတာနဲ့မြောက်တို့တန်းကြီးရဲ့အနာဂတ်သာရဝါပြောမလို့ယုံကြည်ထားပါတယ်။
ပြည်ရင်းအခြေစိုက်ရဟန်းတန်ခါနဲ့ចောင်းသားအဖွဲ့အစည်း12ဖွဲ့ကမြန်မာစစ်ဆိုးရကိုနိုင်ငံရေးအကျဉ်းသားတွေလွှတ်ပေးဖို့တောင်းဆိုလိုက်တဲ့ချိန်ထဲမှာပဲမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုဝေးလံတဲ့အကျဉ်းထောင်တွေမှာရောက်နေတဲ့နိုင်ငံရေးအကျဉ်းသားတွေအတွက်အလေးပေးကူညီဖို့ကိုလည်းတိုက်တွန်းထားပါတယ်။နိုင်ငံတကာကြက်ချင်ဤအဖွဲ့ကိုလည်းအကျဉ်းထောင်တွေကိုတွားရောက်စစ်ဆေးခွင့်အကျဉ်းသားတွေကိုကူညီခွင့်ရအောင်ပြန်လည်စူးစမ်းပေးဖို့နဲ့ပြည်ပရောက်မြန်မာတွေကိုလည်းနိုင်ငံရေးအကျဉ်းသားတွေအများဆုံးလွတ်မြောက်အောင်ပူးပေါင်းပါဝင်ကြဖို့နှိုးဆော်ထားပါတယ်။ဒီနှစ်2019ချိန်မှာမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအမျိုးသားပြည်လဲတင့်ပြည့်ရေးအတွက်နိုင်ငံရေးအကျဉ်းသားတွေကိုလွှတ်ပေးဖို့မြန်မာစစ်အစိုးရကိုတိုက်တွန်းထားပါတယ်။ကုလသမဂ္ဂအပါအဝင်နိုင်ငံတကာအစိုးရတွေကနိုင်ငံရေးအကျဉ်းသားတွေကိုချက်ချင်းနဲ့ချွင်းချက်မရှိလွှတ်ပေးဖို့နဲ့အမျိုးသားပြည်လဲတင့်ပြည့်ရေးအတွက်တွဲဆုံဆွေးနွေးဖို့ကိုအကြိမ်ကြိမ်တောင်းဆိုထားတာလည်းဖြစ်ပါတယ်။